စာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့တရားမဝင်မှောင်ခိုကုန်တွယ်နေမှုတွေကြောင့်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားလာမှာကိုစိတ်ပူနေတယ်ဆိုတဲ့အကြောင်းပါဒါကတော့စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ဇေဒန်12ရပ်ကွက်ကဒေသခံတယောက်ကဖုံးဆက်ပြောပြလာတာပါအစိုးရကကိုရိုနာဗိုင်းရပ်စ်ရောဂါပိုးပြန့်ပွားမှုထိန်းချုပ်ရေးအတွက်နယ်စပ်ဂိတ်တွေဈေးတွေကိုပိတ်ထားတာကြားပါပြီတမူးမြို့နယ်နန်းဖာလုံဈေးကပိတ်ထားပေမဲ့အိန္ဒိယနိုင်ငံမိုးရေးမြို့နယ်နယ်စပ်ဂိတ်တွေကတဆင့်တရားမဝင်မှောင်ခိုကုန်သွယ်မှုတွေလုပ်နေကြပါတယ်အိန္ဒိယနိုင်ငံမှာကယောဂါပိုးကူးစက်ပြန့်ပွားမှုများနေတာကြောင့်အဲ့ဒီမှောင်ခိုကုန်သွယ်မှုတွေကတဆင့်ယောဂါကူးစက်ပြန့်ပွားလာမှာကိုဒေသခံတွေစိတ်ပူနေကြပါတယ်တာဝန်ရှိတဲ့သက်ဆိုင်ရာလူကြီးတွေကလည်းဒါကိုမသိချင်အောင်စောင့်နေကြတာကြောင့်သက်ဆိုင်ရာအထက်လူကြီးတွေအ мян ဆုံးလာရောက်စစ်ဆေးပေးနိုင်ဖို့အရပ်ဘေးကတစ်ဆင့်တင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင်နောက်ထပ်ပြောပြပေးမှာကတော့ရှင်းဆက်ဆက်ကတရှိခဲ့တဲ့ကြေးရွာကိုအမိပြောင်းလဲသတ်မှတ်ခြင်းခံရတာကြောင့်ရွာသူရွာသားတွေလက်မခံနိုင်ဖြစ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ရွှေဘိုမြို့နယ်ဇီးပြူကုန်းအုပ်စုမြို့လှကြေးရွာမှာနေထိုင်တဲ့ဒေသခံကဖုံးဆက်ပြောပြလာတာပါမြို့လှကျေးရွာဟာရှေးဆက်ဆက်ကမြို့လှကျေးရွာဆိုပြီးတည်ရှိလာတာပါဒါကို2012-2013ခုနှစ်မှာရွာရဲ့အနောက်ဘက်မှာရွာတစ်တယ်ပြီးအဲ့ဒီရွာကိုမြို့လှလို့သတ်မှတ်ပေးခဲ့ပြီးဘိုးဘွားလက်ထက်ကလေးကရှိခဲ့တဲ့မြို့လှကျေးရွာကိုတော့မြို့သားရွာဆိုပြီးပြောင်းလဲသတ်မှတ်ပေးခဲ့ပါတယ်ဒါကိုရွာသူရွာသားတွေအားလုံးကလက်မခံပါဘူးအစိုးရကကိုရိုနာဗိုင်းရပ်စ်ကွယ်ထိန်းချုပ်ရေးကာလထောက်ပံ့ကြေးပေးချိန်မှာလဲမြို့လှရွာကိုမြို့သားရွာဆိုပြီးအမည်နာမတက်ပြီးထောက်ပံ့ပေးခဲ့တဲ့အတွက်တရွာလုံးဒီထောက်ပံ့မှုတွေကိုတခုမှမယူခဲ့ပါဘူးရွာမှာရှိတဲ့သူတွေကဘိုးဘေးအဆက်ဆက်ကနေထိုင်လာခဲ့တဲ့မြို့လှကျေးရွာကိုမြို့သားကျေးရွာလိုပြောင်းလဲသတ်မှတ်လိုက်တဲ့အပေါ်လက်မခံနိုင်တာကြောင့်အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်သမရယုံကိုလည်းစာပေးပို့ခဲ့ပေမဲ့ဘာမှအကြောင်းမထူးခဲ့ပါဘူးဒါကြောင့် RFA ကတစ်ဆင့်တင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင
်ကိုဘဝင်းချင်းကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
နောက်တစ်ခါပြောပြပေးမှာကတော့မိုးလုံးဝမရွာတာကြောင့်ကျဲပြည်သားတိနှံတွေအကုန်ဆုံးရှုံးကုန်ပြီးတောင်သူတွေစိုက်ပျိုးခြင်းဝေပြန်ဆက်ဖို့အခက်ကြုံနေရတယ်ဆိုတဲ့အကြောင်းပါဒါကတော့မကွေးတိုင်းဒေသကြီးနတ်မောက်မြို့နယ်မြင်းလဲကြီးအုပ်စုမြင်းလဲကြီးကျေးရွာကပညာရေးဝန်ထမ်းဦးပိုထေးကဖုံးဆက်ပြောပြလာတာပါမြင်းလဲကြီးအုပ်စုမှာအင်ဂျီ1100ခန့်ရှိပြီးတောင်သူ800ခန့်ရှိပါတယ်မြင်းလဲကြီးကျေးရွာမှာမိုးလုံးဝမရွာတာကြောင့်ကျဲပြည်သားတိနှံတွေဖြစ်တဲ့နှံနေပဲစပါငရုတ်တွေအကုန်လုံးဆုံးရှုံးကုန်ပြီးဘာတစ်ခုမှပြန်မရပါဘူးပြဿနာကမကြခင်မှာနိုင်ငံတော်ကခြေထားတဲ့စိုက်ပျိုးချင်းငွေတွေပြန်ဆက်ကြရတော့မှာပါအခုတောင်သူတွေဟာဒီစိုက်ပျိုးချင်းငွေတွေပြန်ဆက်ဖို့မလွယ်ကူတာကြောင့်နောက်နှစ်သီးနှံပေါ်ချိန်အထိဆိုင်းငံ့ပေးဖို့သက်ဆိုင်ရာလူကြီးတွေကိုငဲ့ညာပေးဖို့တင်ပြပါရဲဆိုပြီးပြောပြလာပါတယ်ရှင
် RFA ကိုစာရေးပြီးပို့ချင်တယ်ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးဖို့ကြပါ
အခုတခါပြောပြပေးမှာကလူနေရက်ွက်မှာပုံနှိပ်ဆက်လုပ်ငန်းတွေလုပ်ကင်နေပြီးစုညံတန်တွေကြောင့်အနှောက်ယှက်ဖြစ်နေရတယ်ဆိုတဲ့အကြောင်းပါဒါကတော့ပဇွန်တောင်မြို့နယ်နှစ်ရက်ွက်55လမ်းမှာနေထိုင်သူတဦးကဖုံးဆက်ပြောပြလာတာပါ55လမ်းမြင်းကြီးဓာတ်တွေမှာပုံနှိပ်ဆက်လုပ်ငန်းတွေလုပ်ကင်နေကြတာအများအပြားရှိပါတယ်ဒီပုံနှိပ်ဆက်တွေရဲ့စုညံတန်တွေတုံခါမှုတွေကြောင့်တက်ကြီးရွယ်ဦးတွေနာမကျန်းဖြစ်နေသူတွေနဲ့လမ်းသားလမ်းလာတွေအတွက်အနှောက်ယှက်တွေအများကြီးဖြစ်နေပါတယ်အနာယူချိန်တွေမှာလဲစုညံတန်တွေစက်တုံခါမှုတွေကြောင့်အနာယူလို့မရပါဘူးဒီလိုလူနေရက်ွက်မှာပုံနှိပ်ဆက်လုပ်ငန်းတွေလုပ်ကင်နေကြတာကိုသက်ဆိုင်ရာတာဝန်ရှိလူကြီးတွေကိုတွားရောက်တိုင်တန်းခဲ့ပေမဲ့ဘာမှအကြောင်းမထူတာကြောင့် RFA ကတဆင့်တင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်